ရုရှားနိုင်ငံမော်စကိုလေဆိပ်ထံမှာပိတ်မိနေတဲ့အမေရိကန်ထောက်လှမ်းရေးဌာနဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်စီကနေတရားဝင်ခေါ်လုံခွင့်ချက်ထားမှုမရရှိဘူးလို့ရုရှားအရာရှိတွေကပြောပါတယ်။မစ္စတာစနိုဒန်စီကခေါ်လုံခွင့်ချက်လွှာမရရှိသေးဘူးလို့ရုရှားပြည်ထောင်စုရွှေ့ပြောင်းနေထိုင်မှုဌာနအကြီးအကဲကွန်စတန်တင်ရိုမိုဒန်နော့စကီကပြောလိုက်ပါတယ်။စနေနေ့ကကာဇစ်စတန်နိုင်ငံကလုံခြုံရေးဆိုင်ရာအစည်းအဝေးမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကလည်းအဲ့လိုမျိုးခက်ဆင်ဆင်ပဲပြောသွားပြီးတော့အဲ့အမေရိကန်ထောက်လှမ်းရေးဌာနဝန်ထမ်းဟောင်းမစ္စတာစတိုဒန်နဲ့ရုရှားအစိုးရအဆက်အသွယ်ရှိမနေပါဘူးလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုကအမျိုးသားလုံခြုံရေးအဖွဲ့ရဲ့ထိတ်တန့်လှုပ်ဝက်အချက်လက်တွေကိုဖောက်ချတယ်လို့စွပ်စွဲခံထားရတဲ့မစ္စတာစတိုဒန်ဟာမော်စကိုမြို့တော်ကလေရင်ခရီးတစ်ထောက်နာခတ်မမှာလက်ရှိရှိနေပြီးတော့အမေရိကန်အရာရှိတွေကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်လို့ရှေ့ခီးအလားအလာမရေမရာနဲ့နေနေရတာသတင်းသုံးဖက်ရှိသွားခဲ့ပါပြီ။တောက်ချာနေကတော့မစ္စတာစနိုဒန်ဟာလေဆိပ်ထမ်းမှလူခွင့်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့ပြီးတော့တောင်အမေရိကတိုက်ကိုခီးထွက်ခွင့်ရတဲ့အထိရုရှားနိုင်ငံမှာယာယီခိုလုံခွင့်ရဖို့လျှောက်ထားတယ်လို့ပြောသွားပါတယ်။တောင်အမေရိကနိုင်ငံ၃နိုင်ငံဖြစ်တဲ့ဘိုလီးဗီးယား၊နိုင်ဂါရာဂူးနဲ့ဗင်နီဇွဲလားနိုင်ငံတွေကသူ့ကိုခေါ်လုံခွင့်ပေးမယ်လို့ပြောထားတာပါဒီလိုမျိုးအက်ဒရက်စနိုဒန်ကိုလူခွင့်ရင်အဖွဲ့တွေနဲ့တွေ့ဆုံခွင့်ပြုလိုက်တဲ့အတွက်ရုရှားနိုင်ငံကိုအမေရိကန်အစိုးရကပြစ်တင်ဝေဖန်ထားပါတယ်စနိုဒန်ဝါရဖြန့်ချီခွင့်ရအောင်လို့ရုရှားအစိုးရဆင်တင်ပေးလိုက်တဲ့အဲ့ဒီလုပ်ရဟာဒီကိစ္စမှာဗတ်မလိုက်ပါဘူးလို့ရုရှားအစိုးရရဲ့ပြောဆိုမှုနဲ့ဖိလာဆန့်ကျင်နေတယ်လို့အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျေးကာနီကတောက်ချာနေမှာပဲပြောသွားခဲ့ပါတယ်ရှင်